မြန်မာနိုင်ငံအပါအဝင်ဒေတာတွင်ပဋိပက္ခတွင်နေယူကရိန်းအကြက်တဲကိုဖြေရှင်းနိုင်ဖို့စင်ကာပူနဲ့လက်တွဲဆောင်ရွက်သွားဖို့ရှိကြောင်းနယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒါအာဒရန်ကဒီကနေ့ပြောကြားလိုက်ပါတယ်။ကိုဗစ်-19ကာယောဂါကြောင့်တကမ္ဘာလုံးမှာသွားလာအကန့်အသတ်တွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းဝန်ကြီးချုပ်ဂျက်ဆင်ဒါအာဒရန်နဲ့ပထမဆုံးဒီပါခီးစဉ်ဖြစ်စင်ကာ ာရှင်လင်းပွဲမှာယူကရိန်းအရေးပါဝင်မြန်မာနိုင်ငံလိုဒေသတွင်ပဋိပက္ခတွေကိုငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ဖြေရှင်းဖို့စင်ကာပူနဲ့လက်တွဲဆောင်ရွက်သွားမယ်အကြောင်းနယူးဇီလန်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်
It's clear that the world is changing and that events such as the crisis in Ukraine are putting considerable pressure on the international rules-based order.
ကမ္ဘာကြီးကပြောင်းလဲနေတာမြင်နေရပါတယ်။ယူကရိန်းအဖြစ်အပျက်လိုဖြစ်ရတွေဟာစီးနီးအခြေခံရှိထားပြီးတာနိုင်ငံတကာစနစ်ကိုထိအားပေးလာပါတယ်။နိုင်ငံတကာမှာချမှတ်ထားတဲ့စီးနီးဥပဒေစိုးမိုးရေးနဲ့ကုလသမဂ္ဂဗဟိုင်းကိုနယူးဇီလန်အနေနဲ့အမြဲတမ်းအခိုင်အမာထောက်ခံပါတယ်။မြန်မာနိုင်ငံအပါအဝင်ဒေသတွေမှာတွေ့မြင်ရတဲ့ပဋိပက္ခတွေကိုငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ဖြေရှင်းဖို့စင်ကာပူလိုစိတ်တူကိုတူနိုင်ငံတွေနဲ့ဆက်ပြီးလက်တွဲဆောင်ရွက်သွားဖို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါ။ဒါ့အပြင်ဂျက်ဆင်နာအန်ဒရန်ရဲ့စင်ကာပူခီးစဉ်အတွင်းတဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းပါးစေမယ့်စီးပွားရေးနဲ့ဈေးကွက်ထုတ်လုပ်မှုကွင်းဆက်တွေမှာစင်ကာပူနဲ့ပူးပေါင်းဆောင်ရွက်မှုကိုချဲ့ထွင်ဖို့ကိစ္စလည်းပါဝင်ပါတယ်။သုံးရက်ကြာမြင့်မဲ့နယူးဇီလန်ဝန်ကြီးချုပ်ရဲ့စင်ကာပူခီးစဉ်အတွင်းစင်ကာပူသမ္မတနဲ့လည်းတွေ့ဆုံမှုရှိသလိုသူ့နာမည်ဂျက်ဆင်ဒါအဒရင်လို့ပေးထားတဲ့တက်ခွပင်ကိုလည်းလက်ဆောင်အဖြစ်ပေးရမယ့်အစီအစဉ်လေးပါဝင်ပါရရှိ။